နိုင်ငံမှာအာဏာသိမ်းစစ်ကောင်ဆောင်တွေဟာရပ်သားသမားကိုအာဏာပြန်လွှဲပေးဖို့ခေါင်းမာမာနဲ့ဆက်ညှဉ်းဆန်းနေပြီးတစ်ဖက်မှာလည်းတန်တမာနီးလန်းနဲ့ဖြည့်ရှင်းမဲ့သဘောမျိုးလေတံဖြစ်နေချိန်မှာပဲဒီအချက်တည်းနဲ့ပတ်သက်ပြီးအာဖရိကသမဂ္ဂ AU ကအဖွဲ့ဌာနချုပ်ရှိရာအီသီယိုးပီးယားနိုင်ငံမြို့တော်မှာတလင်းလာနေ့ကဆွေးနွေးခဲ့ကြပါတယ်။အာဖရိကသမဂ္ဂရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကောင်စီကနိုင်ဂျာအခြေအနေနောက်ဆုံးအခြေအနေတွေကိုလေ့လာပြီးဒီပြဿနာဖြည့်ရှင်းနိုင်ရေးတွဲဆောင်ခဲ့ကြတယ်လို့အာဖရိကသမဂ္ဂကသမဂ္ဂကလူမှုကွန်ရက် X ကနေသတင်းထုတ်ပြန်ပါတယ်။တစ်ဖက်မှာလည်းနိုင်ဂျာအနာသိန်းစစ်စိုးရကဖြုတ်ချလိုက်တဲ့ရွေးကောက်ခံသမဂ္ဂမိုဟာမက်ဘဇွန်းကိုနိုင်ငံတော်သစ္စာဖောက်မှုနဲ့ပြည်တွင်းပြည်ပလုံခြုံရေးချိုးဖောက်ထိခိုက်စေမှုတွေနဲ့တရားစွဲဖို့တပ်တွေအလုံးလောက်ရှိနေပြီဆိုပြီးတနုနေညနေပိုင်းကအနာသိန်းစစ်တပ်ကကြီးညာပါတယ်။ဒီချင်းချောက်မှုကိုအနောက်အာဖရိကနိုင်ငံများစီးပွားရေးဆိုင်ရာအတိုက်ဝန်း ECOWAS ကဒေါသတကြီးရှုတ်ချခဲ့ပါတယ်။တခါနိုင်ဂျာစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးတီအန်နီဟာဂျောင်းဝင်ဆစ်ဆက်ပေးနေတဲ့နိုင်ဂျီးရီးယားဘာသာရေးကောင်းဆောင်တွေနဲ့ဒီသတင်းပတ်ကုန်ထဲမှာပဲတွစ်ဆုံခဲ့ပြီးတန်တမာရေးလမ်းကြောင်းဖွင့်ထားကြောင်းပြောခဲ့ပါတယ်။ဒီတွစ်ဆုံမှုကဂါနာမှာလုပ်ဖို့စီစဉ်ထားတဲ့ ECOWAS အဖွဲ့စစ်ဖက်အကြီးအကဲတွေရဲ့အစည်းအဝေးကိုနိပညာဆိုင်ရာအကြောင်းပြချက်နဲ့ရွှေ့ဆိုင်းလိုက်ပြီးနောက်မှာထွက်ပေါ်လာတာပါ။ ECOWAS ဟာနိုင်ဂျာဆစ်ဆူအပေါ်ပိတ်ဆို့အရေးယူတာတွေပြုလုပ်ထားပေမဲ့အဖွဲ့ဝင်နိုင်ငံတွေကြားမှာနိုင်ဂျာရေးသဘောထားကွဲပြားမှုတွေလည်းဖြစ်နေပါတယ်။